အမေရိကန်သမ္မတဒေါ်နယ်ထရန့်ကသွင်းကုန်ခွန်တွေတွန်းမြင့်လိုက်ပြီးနောက်ကနေဒါ၊မက္ကဆီကိုတရုတ်တို့ကလည်းလက်တုပ်ပြတဲ့အနေနဲ့အမေရိကန်ရဲ့သွင်းကုန်တွေအပေါ်အခွန်တိုးကောက်မယ်လို့မနေ့ကအင်ကာနေမှာပဲပြောဆိုခဲ့ပါတယ်။အဓိကကုန်သွယ်ပိတ်တွေဖြစ်တဲ့ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေရဲ့တင်ပို့ကုန်တွေအပေါ်25ရာခိုင်နှုန်းတိုးခဲ့ပြီးတရုတ်အပေါ်မှာ10ရာခိုင်နှုန်းထပ်ဆုံးက20ရာခိုင်နှုန်းကိုမနေ့ကမတ်လ4ရက်အင်ကာနေမှာပဲစတင်လိုက်တာဖြစ်ပါတယ်။ဒီနိုင်ငံတွေအပြင်လာမဲ့ဧပြီလ2ရက်နေ့ကြာလို့ရှိရင်လည်းကုန်သွယ်ကုန်ကိစ္စမှာမမျှမတလှုပ်ဆောင်နေတဲ့နိုင်ငံတွေအပေါ်အခွန်တိုးမြင့်စီးကြတာတွေကိုထပ်မံလှုပ်ဆောင်အောင်မယ်လို့သမ္မတထရန့်ကမနေ့ကအင်ကာနေလွှတ်တော်မိန်ကုံးမှာထည့်သွင်းပြောဆိုခဲ့ပါတယ်။သမ္မတထရန့်ကဘရာဇီးအိန္ဒိယတောင်ကိုရီးယားနဲ့ဥရောပသမဂ္ဂတွေကိုညီညွတ်ပြောဆိုခဲ့ပါတယ်။ကနေဒါနဲ့မက္ဆီကိုနိုင်ငံတွေအနေနဲ့သမ္မတထရန့်ကတောင်းဆိုတဲ့အတွက်အမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေနဲ့မွေးစေဝါကိစ္စတွေကိုနှိမ်နှင်းလှုပ်ဆောင်နေပါတယ်လို့ပြောစီတဲ့အပြင်မလဲအခုလုံအခွန်တွေတိုးပြင်းကောက်ခဲ့တာဖြစ်ပါတယ်။အခုလုံအခွန်တိုးကောက်တဲ့အတွက်အင်ကာနေမနေ့အစောပိုင်းကအမေရိကန်ရဲ့အဓိက stock share ရောင်းဝယ်တဲ့ကုမ္ပဏီကြီး၃ခုမှာ200နှုန်းလောက်ကျဆင်းခဲ့ပါတယ်။သမ္မတထရန့်ကတော့အခုလုံသွင်းကုန်တွေတိုးမြင့်လိုက်တဲ့အတွက်အစပိုင်းမှာအခက်အခဲအနှဲငယ်ရှိနိုင်ပေမဲ့နောက်ပိုင်းမှာအဆင်ပြေသွားမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုကပြန်လည်ချမ်းသာကျော်ဝလာမှာပါလို့အင်ကာနေကသူ့ရဲ့လွှတ်တော်မင်းကွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်။